ရှမ်းပြည်နယ်တောင်ပိုင်းမှာမဲလက်မှတ်နဲ့မဲယုံတုံပစ္စည်းတွေကိုတွားရောက်ပို့ဆောင်တဲ့မော်တော်ယာဉ်ကိုရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တပ်ဖွဲ့ဝင်တွေပြစ်ခတ်ခဲ့လို့ဒဏ်ရာရရှိခဲ့တဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။ LinkedIn အုတ်ချုပ်ရေးမှုနဲ့အဖွဲ့ဟာမိုင်းပန်မြို့နယ်ကိုမဲလက်မှတ်နဲ့မဲယုံတုံပစ္စည်းတွေတွားရောက်ပို့ဆောင်ပြီးအပြန်တနင်္လာနေ့နေ့ကင်းတနားရီလောက်ကပြစ်ခတ်ခံခဲ့ရတာပါ။ ပြစ်ခတ်မှုကြောင့်အုတ်ချုပ်ရေးမှုအပါအဝင်နှစ်ဦးဒဏ်ရာရရှိခဲ့ကြောင်းလည်းဒေသခံအာဏာပိုင်တွေနဲ့နှိစက်သူတအူးက VOA
ကိုအခုလိုပြောပါတယ်။လင်းကြီးကလည်းနိုင်မအောင်လာတယ်နိုင်မအောင်လာပြီးတော့ကအရှင်နာမကြီးရောအုတ်ကြီးရောအမဲလို့ဒေသနဲ့သွားတာပါဗျာ။အမဲထဲထဲဘုံလို့ပါတော့အဲ့မှာသွားအပ်ပြီးသွားစီပြီးတော့ပြန်ရှင်းလာတဲ့အချိန်ပန်ပြရရယ်ပန်ပြနောက်ချွရရယ်ပန်ပြမကုတ်ရရယ်အဲ့ဒီအဲ့လိုရတယ်ပြီးတော့ပြန်ရှင်းလာပြန်ရှင်းလာတော့
လုံးလေးရအတော်မှာတဲ့မှာပြီးတော့အဲ့ဟိုဟာအုတ်ချုပ်မှုကိုလက်ဆက်ရှိတယ်ပြီးတော့ဟိုပြောကစရိယာတယောက်ကိုပေါအောင်ထွက်ချတယ်ပုံးချက်ပါဗျာ။ပြစ်ခတ်ခံရစဉ်လင်ခေခရိုင်အုတ်ချုပ်ရေးမှုနဲ့မိုင်းပန်မြို့နယ်အုတ်ချုပ်ရေးမှုအဖွဲ့ဟာကားနှစ်စီးနဲ့တွားရောက်ခဲ့တာဖြစ်ကြောင်းပြစ်ခတ်ခံရပြီးဒဏ်ရာရခဲ့တဲ့လင်ခေခရိုင်အုတ်ချုပ်ရေးမှုနဲ့ရုံစီးကိုမိုင်းပန် ချုပ်လက်မှတ်ရေးထိုးထားတဲ့ RCSS ခေါ်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရဲ့တပ်ဖွဲ့တွေလှုပ်ရှားတဲ့နေရာဖြစ်ပါတယ် RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းအောင်ခေကတော့ဒီပစ်ခတ်မှုဟာသူတို့အဖွဲ့ကမှားယွင်းပစ်ခတ်တာဖြစ်ကြောင်းပြောပါတယ်
林克克眼呢滿滿半面呢個歐趣母都嘎達莫耶都可以莫抓起嘛滿半些生意用啊這些生意用嘛拉落將加的都都啊抓遍呢呢說的耶其他也不離徹底請沒米了呀路加的錄抓的請嘛啊這些的塊個將浪費的請不離အံပြတဲ့ချင်းမှာလမ်းလုံးချုံရေးယူတဲ့အဖွဲ့ကကာယုတ်တည်းပေါ်လာခါကျတော့လမ်းကြားနဲ့ဟိုပိတ်ခတ်မှုဖြစ်သွားတော့ပေါ့ချက်ကအမေနဲ့ရေချက်ရှိရှိနဲ့လုပ်တာတော့အဲ့ဒါတော့လုံးဝမဟုတ်ဘူးပေါ့လေ
ပိတ်ခတ်မှုအတွက်တာဝန်ရှိတဲ့ရဲဘော်တွေကိုဌာနချုပ်ကရေးယူသွားမှဖြစ်ကြောင်းလည်းပြောပါတယ်ရှမ်းပြည်နယ်ကရွေးကောက်ပွဲစောင့်ကြည့်ရေးအရက်ပဲအဖွဲ့ကကိုခွန်စော်ကတော့ဒီပိတ်ခတ်မှုကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်ကိုထိခိုက်မှာစိုးရိမ်ကြောင်းပြောပါတယ
်ကျွန်တော်တို့စိုးရိမ်ချက်တစ်ခုရှိတာကတော့ဒီလူထုတွေနေနဲ့လွလွလပ်လပ်မဲမပေးနိုင်ပါဘူးပဲကျွန်တော်တို့စိုးရိမ်တာပေါ့နော်အဲ့လိုမျိုးဖြစ်ရက်မျိုးကြောင့်မလို့ပေါ့နော်မဲဆန္ဒရှင်တွေမဲပေးပိုင်ခွင့်ဆုံးရှုံးမှာတွေကိုကျွန်တော်တို့စိုးရိမ်မှုကတော့ရှိပါတယ
်လာမယ့်နိုဝင်ဘာလ10ရက်နေ့မှာရှမ်းပြည်နယ်အတွင်းမြို့နယ်6မြို့နယ်နဲ့မြို့နယ်18မြို့နယ်အတွင်းကကျေးရွာအုပ်စု130ကျော်ကိုလွတ်လပ်ပြီးတရားမျှတတဲ့အခြေအနေမရှိတာကြောင့်ရွေးကောက်ပွဲကျင်းပမှာမဟုတ်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီလ16ရက်နေ့ကထုတ်ပြန်ထားပါတယ်ဒီလ28ရက်နေ့ကတော့မူဆယ်လာရှိုးနဲ့ကွန်းလုံမြို့နယ်အတွင်းကရက်ကွက်နဲ့ကြေးရအုပ်စု3ခုကိုရွေးကောက်ပွဲမကျင်းပမဲ့နယ်မြေစည်းရင်းကနေပယ်ဖျက်ထားပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာပါ